bend but never break me, 'cause it only serves to make me more determined to achieve my...
Carly Lloyd.
ဒီကတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဇန်နဝါရီလ7ရက်နေ့ကကျင်းပခဲ့တဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့2015အကောင်းဆုံးကမ္ဘာဘောလုံးသမားအမျိုးသားနဲ့အမျိုးသမီးဆုရှင်တွေကိုကြေညာရမှာအကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးသမားအဖြစ်အမေရိကန်နိုင်ငံကကာလီလွိုက်ရရှိခဲ့တဲ့အကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ။ဆုပေးပွဲအခမ်းအနားပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာတော့ကာလီလွိုက်ကဆုရရှိမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါလေ
But obviously as we all know I couldn't have done this without my teammates to call 23 players to win a World Cup
အားလုံးဒီတိုင်းမှာပဲကျမအနေနဲ့ကျမအသင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူးကျမတို့အသင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးဆုကိုကျမရရှိနိုင်ခဲ့တာဖြစ်ပါတယ် Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ကျမတို့အသင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီးအိုလံပစ်အမျိုးသမီးဘောလုံးချန်ပီယံဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ကျမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ကျမရဲ့နှီးပြတွေဘောလုံးအသင်းအမှုရမ်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမသိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးလက်ရွေးစင်အသင်းမှာလေတန်းလူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်းဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တမ်းမှဂုဏ်ယူရဆုံးအခါသမယလို့ဆိုရမှာပါကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအကောင်းဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတယ်လို့ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015မြို့သမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေရွှေဘောလုံးစုနဲ့ငွေဖနှပ်စုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ
်။ There it is. The golden ball to Carly Lloyd. This is interesting guys. Just the second American to win the golden ball.
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်းဆုံးမြို့သမီးဘောလုံးဆုရှင်ဖြစ်စကားတင်စီးမှာဂျပန်နိုင်ငံကလက်ရွေးစင်မြို့သမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကဆီလီယာဆာစစ်တို့နဲ့အတူအမည်တင်သွင်းခြင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိမြန်ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါတယ
် Well, I think it's just being mentally prepared. I think that's the biggest thing.
ကျမကတော့စိတ်ဓာတ်အားဖြင့်အဆင်သင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ကိုယ်ကာယအားဖြင့်အဆင်သင့်ဖြစ်ဖို့ကတော့ကြိုင်ပွဲဝင်မှုအစပြုပေးခဲ့တာဖြစ်တယ်လို့ဆက်ထိန်းသွားနိုင်ဖို့မှလည်းလိုအပ်တာဖြစ်ပါတယ်ဒါပေမဲ့စိတ်ဓာတ်အားဖြင့်ကြံ့ခိုင်တယ်အမြင်ကျယ်တယ်အဆင်သင့်ရှိတယ်အာယုံစူးစိုက်နိုင်ဖို့အတွက်ကလည်းအရေးကြီးပါလေအရေးကြီးဆုံးအချိန်ရောက်လာပြီးကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါကျမစိတ်ကတကယ်ပဲစွမ်းကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီဘတ်ကဖြေကြားခဲ့ပါတယ်ဒါအပြင်သူ့ဘဝတက်တန်းတစ်လျှောက်မှလည်းအမြဲပဲကြိုးပမ်းခဲ့ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Throughout my career nothing's been handed to me I've had to work for every single moment I've had good
ကျမဘဝတက်တန်းတစ်လျှောက်မှဘာမှကျမလွယ်လွယ်နဲ့မရခဲ့ပါဘူးကျမအမြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါကျမအတွက်ကတော့ပျော်ရွှင်တဲ့အချိန်တွေရှိတယ်လို့စိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်ဒါပေမဲ့အမြင်မှုရတဲ့အခါတွေလည်းရှိပါတယ်အမြင်မှုရတာတွေတဲ့ဆိုင်ဆုံးရှုံးမှုကတဆင့်ကျမသင်ခန်းစာပူရခဲ့တာပါကျမအတွက်ကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပြီမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်အခဲတွေကိုကြော်လွှားဖို့ကျမစူးစမ်းခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ပါတယ်။ကာလီလွိုက်အနေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းတမိုင်းမှာ2008ခုကနဲ့2012ခုအိုလံပစ်မှာရွှေတံဆိပ်ဆုရဖို့ဂိုးတွေတွင်းပေးနိုင်ခဲ့တယ်လို့ကနေဒါမှာကျင်းပခဲ့တဲ့2015 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတုန်းကလေ2012ခုတုန်းကအမေရိကန်အသင်းကိုဂျပန်အသင်းအနိုင်ရရှိခဲ့တဲ့မကြေပွဲမှာလည်းတမိုင်းကြွေးကိုပြန်ဆတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုစဉ်ကဂျပန်အသင်းကိုအမေရိကန်က5-2နဲ့အပြတ်အသတ်အနိုင်ရရှိလိုက်တဲ့ပွဲကို TV ကတစ်ဆင့်ကြည့်ရှုခဲ့တဲ့တချင်ကမြမလက်ရွေးစင်ဘောလုံးသမားဖြစ်ခဲ့သူကိုရင်ထွေးရဲ့ပြန်ပြောင်းပြောပြချက်ကိုလေနားဆင်စီချင်ပါတယ
်။ကာလီလိုက်ပေါ့နော်သူ့ကိုကျွန်တော်စပြီးတော့တွေ့လိုက်လဲဆိုတော့သူနဲ့မက်ဆီနဲ့ဒီကမ္ဘာအကောင်းဆုံးဘောလုံးသမားဆုရတာအမျိုးသားမှာကျွန်တော်မက်ဆီရတယ်အမျိုးသမီးမှာကာလီရိုက်ရသူ့ကိုကျွန်တော်တွေးလိုက်တဲ့ခါကျသူကရတင်ရိုက်ထိုက်တဲ့အမျိုးသမီးတဲမှာပ ါတယ်ဆိုတာလည်းကျွန်တော်လက်ခံတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်2015ကဘာဖလာကော်လုံးပွဲတွေကိုကျွန်တော်ကရီနာမှာကျင်းပတဲ့ပွဲတော့အမေရိကန်ပွဲမှန်တယ်များကျွန်တော်ကြည့်ခဲ့တယ်။ကျွန်တော်အုပ်စုပွဲတွေ quarter final တွေ semi final final တွေသူ့ကမှတတိထားလာလိုက်ဆိုတော့ကျွန်တော် quarter final မှာတရုတ်နဲ့တခြားတဲ့ချိန်မှာတတိထားမိတယ်။ဟိုအကောင်းဆုံးကတော့သူကစားသွားတဲ့နောက်ဆုံးကစားသွားတဲ့ကျွန်တော်တို့ဒီ final မှာချက်ပန်းနဲ့ကစားသွားတော့ပေါ့နော်။သူကတော့ဗာလဲဆိုတော့ playmaker လို့ကျွန်တော်တို့ကျွန်တော်ဘောလုံးသမားတွေကြည့်လိုက်ပြီဆို playmaker ဘောလုံးနဲ့ရအောင်ဖန်တီးပေးတယ်။တခြားလူကိုကိုးကျွမ်းအောင်လည်းဖန်တီးပေးတယ်။သူကိုယ်တိုင်နဲ့ကိုယ်တွင်ခဲ့တယ်။ဒါကြောင့်မို့လဲသူကဒီပွဲအလုံးမှာသူက6.69ပေါ့နော်ကျွန်တော်မှတ်မိလို့လားအဲ6.69တွင်းလိုက်တာကိုကျွန်တော်တွေးရတယ်နောက်ဆုံးကျွန်တော်တို့ဒီဂျပန်နဲ့တစားခဲ့တဲ့ final ပွဲမှာဆိုရင်တော့တနိုင်ငံလုံးတစ်ကမ္ဘာလုံးကြီးနေတဲ့ချိန်မှာပထမဆုံး16မိနစ်မှာကောင်းတိုင်ကျွမ်းလာတာကာလီရိုက
် with a score to settle against the defending champions Japan and this is how quickly it would start well yeah Megan Rapinoe drives the ball in Carly Lloyd starts to run so far out of this box time to run perfectly gets on it with the outside of her left foot unbelievable to get in that corner love this celebration and what a goal from Carly Lloyd to start us off
ဒီလုံးဝလေကိုသမားခင်းမထင်ရဘူးဒီခေါင်းလိုက်တွင်းလိုက်မယ်လို့ဘာညာလဲဆိုတော့ဘောလုံးကတောင်းပြက်ကြည့်လာတဲ့ဆိုပြေးပြီးတော့တောင်းပြက်ကြည့်ခေါင်းဒီမဲ့ကျွန်တော်ဘယ်ဘက်ကလာတဲ့ဆိုညာဘက်ကောင်ရအောင်ပြန်ဆင်းသွားတယ်ဆိုတော့သူ့ရဲ့ခေါင်းကစားတာကိုအချိန်ဆောင်ရှူသွားတယ်ကိုသွင်းချက်ကလည်းသူကအရင်ကောင်းတယ်နောက်ဆုံးကိုယ်သွင်းသွားတဲ့လုံးကတော့ပေးတဲ့တည်းလည်းပြီးတယ်။ဒီကဘာလုံးလည်းပြီးတယ်။ကျွန်တော်ကို FIFA ဘောလုံးတင်ရပေးလိုက်တဲ့ suit အကောင်းဆုံးအမျိုးသမီး suit ရပါအောင်တွင်းလိုက်တဲ့ဘောလုံးကတော့
Carly Lloyd she's on fire has the confidence to strike this from midfield unbelievable.
ဆန်နာစီရနေပြီးတော့အဝေးကနေကမ်းလိုက်တဲ့ပေါ့ဂျပန်ကိုယ်သမားလည်းလာမယ်လို့လုံးဝမမျှော်လင့်တာဘူး။ဒါကြောင့်မမျှော်လင့်ထားတဲ့အတွက်ကျိုးကျိုးရောက်နေတယ်ကျွန်တော်လည်းကိုသမားပါဗျာဒါပေမဲ့ကိုသမားတွေတော်တော်များများအဲ့လိုတစ်ဖက်စီးကိုကျော်သွားပြီဆိုရင်အနည်းဆုံး78ခိုက်ထိတ်လောက်ကိုလာနေတယ်အဲ့ဒီအချိန်မှာသူမထင်ဖက်ပဲလေရတဲ့အလုံးကိုအသုံးချကြသုံးလိုက်ပြီးကံမြင့်လိုက်တဲ့အခါစပန်ကိုသမားလိုက်နေမိအောင်ပဲဘောလုံးအလှလှပပလေးကိုရဲဝင်သွားတယ်အဲ့ကိုကတော့တကဘာလုံးပေးတက်တယ်ဆွဲမြက်ခဲ့တဲ့ဘောလုံးပေါ့ဗျာဒါကြောင့်မို့ဒီသာလီလိုက်အနေနဲ့ဒီပါချင်းနဲ့အမျိုးသမီးအကောင်းဆုံးစုကိုရတင်တယ်လို့လည်းကျွန်တော်မျှော်လင့်တယ်ရလေးရခဲ့ပါတယ်ခင်ဗျာ
ကာလီလွိုက်လိုပဲ FIFA ရဲ့အကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးအားကစားသမားစုကိုအမေရိကန်အမျိုးသမီးဘောလုံးအားကစားသမားတွေဖြစ်ကြတဲ့မီယာဟမ်က2001ခုနဲ့2002ခုတို့ကချီးမြှင့်ခြင်းခံခဲ့ရတယ်လို့အဲဘီဝမ်ဘတ်ကလည်း2012ခုကချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်သူတို့ရဲ့ခြေစွမ်းတွေကိုအားကျပြီးအမေရိကန်မိန်ကလင်းငယ်တွေလည်းဘောလုံးအားကစားမှာစိတ်ပါဝင်စားလာကြတာကိုတွေ့ရပါကြောင်းကြင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်